သူကိနေနောအမေရိကန်ကစစ်နေချက်တက်လေးနဲ့ရောင်းချမဲ့အစီအစဉ်ဆိုင်းငံ့ထားတာကိုယူသိမ်းမပေးရင်ရုရှားနဲ့ဆက်ဆံရေးတိုးမြင့်သွားမယ်ကြောင့်သူကိကမရီချက်တက်ရဲ့အာရုံကချင်းချောက်လိုက်ပါတယ်။အမေရိကန်သမ္မတထွန်းနဲ့ထက်နဲ့ရှစ်သိန်းပတ်တဲ့တွေ့ဆုံမှုရှိနေကြပါပဲ။သူကိသမ္မတကသတိပေးပြောဆိုလိုက်တာပါ။ရုရှားလုံ SU-35 မျိုးစားတိုက်လေယာဉ်တွေဝယ်ဖို့လဲသူကိနိုင်ငံကစီစဉ်ထားပါတယ်။ရုရှားလုံ S-400 မျိုးစားမစ်ဆိုင်းလ်တို့စနစ်ဝယ်ယူထားတဲ့သူကိနိုင်ငံပေါ်အနောက်မဟာမိတ်နိုင်ငံတွေကစိုးရိမ်တဲ့သဘောထားတွေလည်းထွက်ပေါ်နေတာပါ။S-400 မစ်ဆိုင်းလ်စနစ်ဝယ်ယူရမှာဘယ်သူခွင့်ပြုချက်မှမတောင်းခဲ့ဘူးလို့ SU-35 ရုရှားတပ်လေယာဉ်တွေကိုဝယ်မယ်ဆိုရင်လည်းကိုယ်ပိုင်ဆုံးဖြတ်ချက်နဲ့သာဝယ်ယူမှာဖြစ်တဲ့အကြောင်းတူကီသမ္မတကဒီနေ့ပတ်ထဲမှာပဲပြောဆိုထားတာလည်းဖြစ်ပါတယ်။ရုရှားတပ်လေယာဉ်တွေဝယ်တဲ့မတဲ့ဆုံးဖြတ်ဖို့ဟာအမေရိကန်ပေါ်မှာမူတည်ကြောင်းလည်းပြောဆိုခဲ့ပါတယ်။အမေရိကန်လုံး F-35 ချက်တပ်လေယာဉ်တွေတူကီနိုင်ငံကိုရောက်ချတဲ့အစီအစဉ်ဆိုင်းငံ့ထားတာကိုပြောချက်ဖို့လည်းတူကီသမ္မတကအမေရိကန်သမ္မတကိုတိုက်တွန်းထားပါတယ်။ရုရှားလုံး S-400 မစ်ဆိုင်းလ်တုံးစနစ်ဟာမြောက်တလန်တစ်စာချုပ်ဖွဲ့နေတူမဟာမိတ်ဖွဲ့ရဲ့ကာကွယ်ရေးစနစ်သူသဖြင့်ကတော့အမေရိကန်လုံး F-35 ချက်တပ်လေယာဉ်ရဲ့ကိုရောင်ဖြောင်းနိုင်စွမ်းနည်းပညာကိုထိခိုက်နိုင်လဲဆိုပြီးတိုက်လေယာဉ်တွေရောင်းမဲ့အစီအစဉ်ကိုအမေရိကန်ကဆိုင်းငံ့ထားတာပါ။တူကီသမ္မတကတော့ F-35 တိုက်လေယာဉ်တွေရောင်းချမဲ့အစီအစဉ်နဲ့ပတ်သက်လို့မပြေရှင်းနိုင်ရင်လိုအပ်တယ်လို့ဆက်လက်ဆောင်ရွက်သွားမယ်ဆိုပြီးသတိပေးထားပါတယ်။တူကီသမ္မတကတော့အောက်လာတဲ့မော်စကိုမြို့ပေါ်မှာပြသခဲ့တဲ့လူကြောင်းပြောင်းပွဲမှာ SU-35 ရုရှားတပ်လေယာဉ်တွေကိုရုရှားသမ္မတဗလာဒီမီယာကိုရိုင်ကအခင်ပြသခဲ့တာလည်းဖြစ်ပါတယ်။